Welcome to the Voice of America in Burmese.
Torasimya mingala nyane kin ma tinita amopan pye ja ba ye la khana. Piu American tan ye 2015 khune mila 24 ye tinin khune ni nyane kin a season ni go myama san daw chein nyane 6 nai kwe ani 9 nai thi American pirang su Washington DC myo do a ni line no meter 16 19 25 do a ni dai yai tin set ni ba bi. ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေကြပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုဒေါ်မိုးဗျူနဲ့အတူကြီးညာပြေးတော့မှာပါရှီးယက်မွတ်စလင်တပုံနေနဲ့အီရတ်အစိုးရတပ်တွေဟာ IS စစ်သွေးကြတွေကိုစတင်ပြီးတော့ထိုးစစ်ဆင်းနေတာနောက်ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်သူတွေလို့ယုံကြည်ရသူတွေရဲ့ရုပ်လောင်းတွေမြုပ်နှံထားတဲ့နေရာတော်များများကိုမလေးရှားရဲတပ်ဖွဲ့ဝင်တွေကရှာဖွေတွေ့ရှိခဲ့တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ဦးညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာချင်းပြည်နယ်ကတီးတိမ်သတင်းစာကိုထုတ်ဝေခွင့်ပိတ်လိုက်တာနဲ့ပတ်သက်လို့တင်ပြချက်တစ်ခုမှာတော့
ချင်းပြည်နယ်ကအနေနဲ့တော့ကျတော့မြို့နယ်စုတိုင်းရဲ့ဘာသာစာပေတွေကိုကျတော့အစိုးရအနေနဲ့ခွင့်ပြုတင်တယ်လှုပ်ဆောင်ပေးတင်တယ်
ချင်းမီဒီယာကိုရကသတင်းသမားတို့ပြောကြားသွားတာပါဒီအကြောင်းနဲ့ဒူကူလာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ္စတာနမ်ဘီယာဟာတလောကအဖမ်းခံရတဲ့ဘင်္ဂလီ200ဒုက္ခသည်စခန်းကိုတွားရောက်လေ့လာတဲ့သတင်းနဲ့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွစေးတွေဖမ်းမိတယ်ဆိုတဲ့အကြောင်းလေးကိုလည်းတင်ဆက်သွားမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကအစီရင်ခံပါမယ်ခင်ဗျာ
ရှီးယက်မွတ်စလင်တပုံနေနဲ့ဒီရက်အစိုးရတပ်တွေဟာ IS စစ်သွေးကြွတွေကို Remedy မြို့အရှိတ်မှာတိုက်ခိုက်နေပါတယ်။လွန်ခဲ့တဲ့ဘက်ကစစ်သွေးကြွတွေလက်ထက်ကြောက်ရောက်ခဲ့တဲ့ဒီမြို့ကိုပြန်လည်သိမ်းယူဖို့စတင်လှုပ်ဆောင်လာလေဖြစ်ပါတယ်။ Amber Data မြို့တော် Remedy ကို IS စစ်သွေးကြွတွေကမေလ18ရက်နေ့မှာတိမ့်ပိတ်လိုက်နိုင်တာဟာ Baghdad မှာရှိတဲ့ Iraq ဗဟုအစိုးရအတွက်တော့အတော်လေးစိတ်မသက်မသာဖြစ်စေခဲ့ပါတယ်။အခုအခါမှာ Sunni Muslim ဝင်တွေဖြစ်တဲ့ IS တွေဟာအနောက် Amber Data ကအလံဝေးတဲ့နယ်မြေတော်တော်များများကိုထိန်းချုပ်ထားပါတယ်။ဒီနယ်မြေတွေဟာအာရေဗျာစတဲ့နိုင်ငံတွေနဲ့နေမြချင်းဆက်ဆက်နေတာပါတကယ်လို့ဒီကိစ္စတွေပေါ်သေးသေးချာချာကင်တွေတာမျိုးမလုပ်ဘူးဆိုရင်တော့အနောက်နိုင်ငံတွေရဲ့အီးတဲ့အရေးလှုပ်ဆောင်နေမှုတွေပေါ်ချိန်ကြောက်မှုတွေဖြစ်လာနိုင်တယ်လို့အကဲခတ်တွေကသုံးသပ်ပါတယ်မနေ့ကစနေနေ့မှာပဲရှီးယက်သဘုံတွေဟာ Remedy အနည်းကမြို့သုံးမြို့နားကိုချိန်ကပ်သွားတယ်လို့မျက်မြင်တွေကပြောပါတယ်အဲ့ဒီထဲကတမျိုးဟာ Remedy မြို့အရှေ့ဘက်9ကီလိုမီတာလောက်မှာရှိတဲ့ IS တွေထိန်းချုပ်ထားတဲ့ဟူဆဘာအယ်ရှာဂီယာဖြစ်ပါတယ်အဲ့ဒီနေရာတွေမှာတိုက်ပွဲတွေဖြစ်နေတယ်လို့မျက်မြင်တွေကပြောပြီးဘလောက်သေဆုံးတယ်ဆိုတာကိုတော့မသိရပါဘူးခင်ဗျာ
ရုရှားနိုင်ငံမှာနိုင်ငံသားနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုမလိုလားအပ်တဲ့အဖွဲ့တွေဖြစ်အစိုးရရှိနေတွေကကြီးညာခွင့်ရှိပြီးဒီအဖွဲ့တွေနဲ့ပတ်သက်တဲ့ရုရှားနိုင်ငံသားတွေကိုငွေဒဏ်ထောင်ဒဏ်ချမှတ်ခွင့်တွေအနှင်းလိုက်တဲ့ဥပဒေအစ်နဲ့ပတ်သက်ပြီးအမေရိကန်အစိုးရကစိုးရိမ်နေလို့ပြောဆိုလိုက်ပါတယ်ဒီဥပဒေအစ်ဟာရုရှားအစိုးရကိုနိုင်ငံတကာအဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်မှုကိုတားဆီးနိုင်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုလည်းရာဇဝတ်မှုဖြစ်အောင်လုပ်ပိုင်ခွင့်ပေးထားလို့အကြီးအကျယ်ဒုက္ခပေးနိုင်တယ်လို့စနေနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။ဒီလုပ်ပိုင်ခွင့်အသစ်ကရုရှားရက်ဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုကန့်သတ်ဖို့အခွင့်အာဏာအသစ်ပေးလိုက်တာဖြစ်ပါတယ်။ရုရှားအစိုးရအနေနဲ့လွတ်လပ်စွာပြောဆိုတဲ့အသံတွေကိုနှိမ်ညင်းတဲ့ဥပမာတစ်ခုဖြစ်ပြီးရုရှားပြည်သူတွေကိုကဘာကြီးထဲမှာအထီးကျန်ဖြစ်အောင်ရည်ရွယ်တဲ့နောက်ထပ်ချီလှမ်းတစ်ခုဖြစ်တယ်ဒါကြောင့်ဒီဥပဒေသစ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကအစိုးရနဲ့လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူမာရီဟာဖ်ကပြောဆိုပါတယ်။စနေနေ့ကရုရှားသမ္မတဗလာဒီမီယာပူတင်လက်မှတ်ထိုးတဲ့ဒီဥပဒေဟာရုရှားဖက်ဒရေးရှင်းနယ်နိမိတ်ထဲမှာနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့တွေနဲ့တကယ်လို့သူတို့ရဲ့လှုပ်ရှားမှုကရုရှားအခြေခံဥပဒေစနစ်ရဲ့အခြေခံကာကွယ်ရေးစွမ်းရည်နဲ့နိုင်ငံလုံခြုံရေးကိုချိန်ချောက်ရင်အဲ့ဒီအဖွဲ့တွေကိုမလိုလားအပ်ဘူးလို့သတ်မှတ်အရေးယူမှဖြစ်ပါတယ်ဒီလိုအဖွဲ့တွေကိုရုရှားနိုင်ငံထဲမှာရပ်တည်ဆောင်ရွက်ခွင့်မပေးရုံမကရုရှားပြည်ရင်းအဖွဲ့တွေရဲ့ရမငွေလက်ခံမှုလုပ်ပိုင်ခွင့်တွေကိုလည်းအရေးယူမှဖြစ်ပါတယ်ဒီအဖွဲ့တွေနဲ့ပတ်သက်တဲ့နိုင်ငံသားတွေအနေနဲ့ငွေဒဏ်အမေရိကန်ဒေါ်လာ1000နဲ့ထောင်ဒဏ်6နှစ်အထိချခံနိုင်ပါတယ်ရုရှားလွှတ်တော်နှစ်ရက်ကပြီးခဲ့တဲ့ရက်ပိုင်းကချမှတ်လိုက်တဲ့ဒီဥပဒေကိုဗြိတိန်ခြေစိုက်လူခွင့်ရေးအဖွဲ့နဲ့နယူးယောက်ခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့တွေကပူးတွဲကြီးညာချက်ထုတ်ပြီးရှုံချဝေဖန်လိုက်ပါတယ်ရုရှားနိုင်ငံဆိုင်ရာလူခွင့်ရေးလေးလာစောင့်ကြည့်ရေးအဖွဲ့ညွှန်ကြားမှုတာညာလော့ရှင်နာကတော့ Interfax ကိုအခုပတ်စောပိုင်းကပြောဆိုရမှာနိုင်ငံတကာအဖွဲ့မဟုတ်တဲ့ရုရှားပြည်တွင်း အစိုးရမဟုတ်တဲ့အဖွဲ့တွေကိုဒီဥပဒေကပြစ်မှတ်ထားတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်2012ခုနှစ်ကလည်းနိုင်ငံသားရမုံငွေလက်ခံတဲ့ရုရှားပြည်ရင်အဖွဲ့တွေကိုနိုင်ငံသားသူလျိုဖြစ်တတ်မှတ်နိုင်တဲ့ဥပဒေအခွင့်အရေးကိုသက်ဆိုင်ရာတာဝန်ရှိသူတွေကိုခွင့်ပြုခဲ့ပါတယ
်ယူကရိန်းနိုင်ငံရှိပစ်ချန်ရုရှားနေစနာမှာကာဗွန်ပေါက်ကွဲခဲ့တဲ့အတွက်သဘုံနီးရဲ့ထိတ်တန့်တက်မှုတဦးနဲ့နောက်ထပ်6ယောက်ထဲမှနေတည်ဆုံးခဲ့တယ်လို့ရုရှားလိုလာတဲ့ခွတ်ထရေးသမားတွေကပြောပါတယ်ဒေါညက်စမြူရဲ့မိုင်90လောက်အကွာL Chefs မြို့နားမှာစနေနေ့ကကာဗွန်ကွဲခဲ့တဲ့အတွက်တပုန်တွေရဲ့အဓိကတယင်းရဲ့တမှု Olesi Moscovoy နဲ့တခြားလူတွေတည်ဆုံသွားခဲ့တယ်လို့ Luhansk ဒေသသတင်းထုတ်ပြန်ရေးအဖွဲ့ကပြောပါတယ်ဘုံခွဲခံလိုက်ရတဲ့ကားကိုအမည်မသိသူတွေကစစ်တပ်တွေနဲ့ထပ်ပြီးပစ်သွားတယ်လို့သတင်းကဆိုပါတယ်တိုက်ခိုက်သူတွေကအဖျက်မှောက်လုပ်ငန်းတွေကိုလုပ်တဲ့သူတွေကင်းတော့အဖွဲ့တွေကဖြစ်တယ်လို့အဲ့ဒီသတင်းမှာဖော်ပြထားပါတယ်ယူကရိန်းဆိုရဘက်ကတော့ဒီတိုက်ခိုက်မှုပေါ်တဲ့စုံတွေကချက်ချင်းတုံ့ပြန်လာမျိုးမရှိသေးပါဘူးခင်ဗျာ
Ethiopia နိုင်ငံမှာဆယ်စုနှစ်နှစ်ခုကျော်အာဏာချုပ်ကိုင်ထားခဲ့တဲ့လက်ရှိအာဏာရပြည်သူ့တော်လှန်ရေးဒီမိုကရက်တစ်ပါတီဟာတနင်္ဂနွေနေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာအကြီးအကျယ်အနိုင်ရလိမ့်မယ်လို့မျှော်လင့်မှုတွေရှိနေပါတယ်။ဝန်ကြီးချုပ် Halemarian Dasogana ယာရုကိုဆက်ထိန်ထားနိုင်မယ်လို့လည်းနိုင်ငံရေးသုတေသီတွေကပြောဆိုကြပါတယ်။ကနဦးရလတ်တွေရဲ့နိုင်ငံတွင်ထွက်လာမယ်လို့ယူဆပြီးမှတ်ပုံတင်ထားတဲ့မဲဆန္ဒရှင်38တန်းရဲ့နောက်ဆုံးမဲရည်တွက်မှုကတော့နောက်လာအထိထုတ်ပြန်မှာမဟုတ်သေးဘူးလို့ဆိုပါတယ်။လက်ရှိအာဏာရပါတီဘက်ကအတိုက်ခံထောက်ခံသူတွေကိုဖိနှိပ်ပြီးသတင်းသမားတွေနဲ့ဘလော့ဂါတွေကိုပုံမှန်ဖမ်းဆီးနေတာကြောင့်တနင်္ဂနွေနေ့မဲဆန္ဒပေးပွဲကလွတ်လပ်ပြီးတရားမျှတမှုမရှိဘူးလို့လူ့အခွင့်အရေးအဖွဲ့တွေကသုံးသပ်ပြောဆိုကြပါတယ်။
ယူအေဘေးကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညနေခင်းသတင်းများကို VOE ကနေဆက်လက်တင်ပြနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်သူတွေလို့ယုံကြည်ရသူတွေရဲ့ရုပ်လောင်းတွေမြုပ်နှံထားတဲ့နေရာတော်များများကိုရက်တပ်ဖွဲ့ဝင်တွေကရှာဖွေတွေ့ရှိခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါရယ်ထိုင်းနဲ့မလေးရှားနယ်စပ်မှာရှိတဲ့ရွာတွေအနီးမှာအခုလိုလူအစုလိုက်ပြုံလိုက်မြုပ်နှံထားတာကိုရှာတွေ့ခဲ့တာလို့မလေးရှားပြည်ထောင်စုဝန်ကြီးဇာဟစ်ဟာမီဒီကသတင်းတောက်တွေကိုဒီကနေ့တနင်္ဂနွေနေ့မှာပြောကြားခဲ့ပါရယ
်Malaysia dan Thailand
ညောင်နန်သားသူတွေကဘသူဘဝဖြစ်တယ်ဆိုတာကိုအတည်ပြုဖို့ရဲစုံနဲ့စစ်ဆေးအရာရှိကြုံနဲ့သူလက်ထောက်တို့ဟာအဲ့ဒီနယ်စပ်မှာရောက်နေပြီးရဲတပ်ဖွဲ့နဲ့အထူးရဲတပ်ဖွဲ့တွေကတော့ဒီလူတွေကလူကုန်ကူးခံရတဲ့ဒုက္ခတွေဖြစ်တယ်လို့ပြောဆိုကြောင်းပြည်ထောင်ဝန်ကြီး Mr. Zahid Hamidi ကပြောသွားတာပါလူမောင်ခိုကူးသူတွေဟာစကန်ထောက်ချရန်နာဖို့ဒီနယ်စပ်ကရွာတွေကိုအုံပြူလာခဲ့တာဖြစ်ပြီးလူမောင်ခိုကူးခံရတဲ့သူတွေမြုံနှံထားတဲ့နေရာ30လောက်မှာအရိုးစုတွေကိုရာနဲ့ချီပြီးတွေးခဲ့ရတယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြပါတယ်အရင်တုန်းကတော့မလေးရှားမြေပေါ်မှာအခုလိုမျိုးလူစုလိုက်ပြုံလိုက်မြုံနှံထားတာတွေလူမောင်ခိုကူးစခန်းတွေမရှိဘူးလို့မလေးရှားအာဏာပိုင်တွေကညှင်းဆုပ်ခဲ့တာပါအခုလအစောပိုင်းတုန်းကလည်းထိုင်းနိုင်ငံဘက်ချမ်းမှာအလားတူလူမောင်ခိုကူးသူတွေရဲ့စခန်းတွေလူစုလိုက်ပြုံလိုက်မြုံနှံထားတာတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်ခင်ဗျာ
အမေရိကန်ကျားမဒန်းတူညီမျှမှုအခွင့်အရေးလှုပ်ရှားမှုအစီအစဉ်ဦးဆောင်သူ Gloria Steinem အပါအဝင်နိုင်ငံတကာအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူ30ပါတဲ့ဘတ်စကန်တစင်းဟာနိုင်ငံတကာအမျိုးသမီးများလက်နက်ကင်းမဲ့ရင်းနှီးကျင်းပဖို့အတွက်တနင်္ဂနွေနေ့ကမြောက်ကိုရီးယားနိုင်ငံကနေနေဆက်ဖြတ်ကျော်ပြီးတောင်ကိုရီးယားနိုင်ငံဘက်ကိုဝင်ရောက်ခဲ့ပါတယ်။စစ်မဲ့ဇုန်နယ်တွေကိုဖြတ်ကျော်သွားရောက်တဲ့ Women Cross DMZ အဖွဲ့ဟာအင်ကာနီကမြောက်ကိုရီးယားနိုင်ငံကိုရောက်ရှိလာပြီးငြိမ်းချမ်းရေးဆွေးနွေးပွဲကြီးကျင်းပခဲ့ပါတယ်။အဲ့ဒီနောက်အဖွဲ့ရဲ့6ရက်ကြာခရီးစဉ်ထဲမှာမြောက်ကိုရီးယားအမျိုးသမီးတွေနဲ့ချီတက်လမ်းလျှောက်ခဲ့တာတွေလုပ်ခဲ့ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပိုင်းခြားထားတဲ့စစ်မဲ့ဇုန်ကိုဖြတ်ပြီးချီတက်လမ်းလျှောက်မဲ့အဲ့ဒီအဖွဲ့ရဲ့အစီအစဉ်ကိုညှင်းပယ်ခဲ့ပြီးမဲ့သူတို့ရဲ့ဘတ်စကားကိုနှစ်နိုင်ငံနယ်နိမိတ်ဖြတ်ပြီးတောင်ကိုရီးယားနိုင်ငံဘက်သွားဖို့အတွက်မြောက်ကိုရီးယားအစိုးရကခွင့်ပြုပေးခဲ့ပါတယ်။ကျမတို့အနေနဲ့ရက်ဖက်တန်တမန်အဖြစ်ရက်တည်နိုင်ခဲ့တာဖြစ်ပါတယ်လို့အသက်81နှစ်အရွယ်အမျိုးသမီးရေးဦးဆောင်တက်ကြွလှုပ်ရှားသူစတန်နမ်ကတောင်ကိုရီးယားသတင်းသမားတွေကိုပြောဆိုပါတယ်။ဒီခရီးအတွက်အကြီးအကျယ်အားပေးထောက်ခံမှုရခဲ့ပြီးကျေးနပ်မှုရှိတယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေကိုမှတ်ချက်တစုံတရာမပေးပေမဲ့နေရာတစ်ခုမှာလူ့အခွင့်အရေးချိုးဖောက်မှုရှိတယ်ဆိုတာနေရာတိုင်းမှာလူ့အခွင့်အရေးချိုးဖောက်တာပါပဲလို့စတန်နမ်ကပြောပါတယ်။ဒါအပြင်ကျမတို့ဘာမှမလုပ်ဖဲနေရင်မြောက်ကိုရီးယားရဲ့ပုံရိပ်ကိုပြောင်းနိုင်မှာမဟုတ်ပါဘူးလို့လည်းထည့်ပြီးပြောဆိုခဲ့ပါတယ်။ ဒီဖွဲ့မှာနိုဘယ်ငြိမ်းချမ်းဆုရှင်တွေဖြစ်တဲ့အိုင်ယာလန်မြောက်ပိုင်းကမရိတ်မကွိုင်းနဲ့လိုက်ဘီးရီးယားကလီမတ်ဘိုဗီတို့လည်းပါဝင်ပါတယ်တနင်္ဂနွေနှောင်းပိုင်းမှာအဲ့ဒီဖွဲ့ဟာတောင်မြောက်ကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးအတွက်ယာနဲ့ချီတဲ့တောင်ကိုရီးယားအမျိုးသမီးတွေနဲ့အတူလမ်းလျှောက်ချီတက်ကြမယ်လို့မျှော်လင့်ရပါတယ်
တရုတ်ဂျပန်နှစ်နိုင်ငံဆက်ဆံရေးပူးပေါင်းလာအောင်ဆောင်ရွက်ဖို့တရုတ်သမ္မတရှီဂျင်ပင်နဲ့ဂျပန် Liberal Democratic Party အထွေထွေကောင်စီဥက္ကဋ္ဌတိုရှီဟီရိုနကိုင်ကမနေ့ကကျင်းပတဲ့အစည်းအဝေးအတွင်းပြောဆိုလိုက်ပါတယ်။ဒါဟာတရုတ်သမ္မတရှီနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လွန်ခဲ့တဲ့လကအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့ဆွေးနွေးပွဲပြင်ပမှာတရားတွေ့ဆုံပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးပြောင်းလာတဲ့လက္ခဏာတရလည်းဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲနားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်ပင်လယ်ပြင်မှာအသက်ဘေးကြုံနေရတဲ့လေဆီပြေးဒုက္ခသည်တွေကိုတွေ့ခဲ့ရင်မြန်မာအစိုးရအနေနဲ့ထပ်မံကူညီကတင်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နမ်ဘီယာကတိုက်တွန်းလိုက်ပါတယ်။မနေ့တုန်းကမစ္စတာနမ်ဘီယာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာရခိုင်ဝန်ကြီးချုပ်ဦးမမောင်အောင်နဲ့အတူလေဆီပြေးဒုက္ခသည်200ကျော်ကိုထိမ့်သိမ်းစောင့်ရှောက်ထားတဲ့ရခိုင်ပြည်နယ်မောင်းနှုံမြို့နယ်ကိုတွားရောက်ကြည့်ရှုခဲ့တာပါ။မန်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြပါမယ်။
မောင်းတမြို့နယ်အလဲတန်းကျော်ကျေးရွာယာယီစခန်းမှာထိမ့်သိမ်းဆောက်ရှောက်ထားတဲ့လေဆီးပြေးဒုက္ခသည်219ဦးကိုကုလသမဂ္ဂအထူးကိုယ်စားလှယ် VJ နမ်ဘီယာနဲ့အတူရခိုင်ပြည်နယ်ဝင်းကြီးကျုပ်ဦးမမောင်ဦးဦးဆောင်တဲ့အဖွဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။မောင်းတမြို့နယ်တောင်ပိုင်းတင်မော့ကွေ့ကျေးရွာအနီးပင်လယ်ပြင်မှာမေလ21ရက်နေ့ကဆက်လီတစည်းနဲ့လိုက်ပါလာတဲ့လေဆီးပြေးဒုက္ခသည်တွေကိုမြန်မာရေတပ်ကတွေ့ရှိပြီးတဲ့နောက်ကယ်ဆယ်လိုက်တာဖြစ်ပါတယ်။အခုလိုမြန်မာအစိုးရကကယ်ဆယ်ကူညီခဲ့တဲ့အတွက်ကုလသမဂ္ဂအနေနဲ့ကြိုဆိုကြောင်းနဲ့လေဆီးပြေးဒုက္ခသည်တွေအရေးဆက်ပြီးအကူအညီပေးမယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နမ်ဘီယာကကယ်ဆယ်ရေးစခန်းမှာသတင်းတောက်တွေကိုပြောသွားပါတယ
်။ We hope thatsimilar action will be taken in case there are further
ကျလို့များအလားတူအသက်ဘေးကြုံတွေ့နေရတဲ့လေဆီးပြေးဒုက္ခသည်တွေရဲ့ဆက်လီတွေကိုပင်လယ်ပြင်မှာထပ်ပြီးတွေ့ခဲ့ရင်အခုလိုမျိုးကူညီကယ်တင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်အဲ့ဒီကယ်ဆယ်ရေးစခန်းကလေဆီးပြေးဒုက္ခသည်200ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပြီးကျန်တဲ့28ဦးကမြန်မာနိုင်ငံကဖြစ်တယ်လို့နရင်းစရာသတင်းဌာနကဖော်ပြထားပါတယ်အဲ့ဒီတဲမှာ၈ဦးဟာစစ်တွေနဲ့ကြောက်တော်မျိုးကဖြစ်ပြီးလေသား18ဦးကတော့ဒဝဲဘက်ကဖြစ်ပြီးဘာသာပြန်2ဦးမှလည်းမြန်မာနိုင်ငံကဖြစ်တယ်လို့ရေးသားထားပါတယ်။ဘင်္ဂလားဒေ့ရှ်လေဆီးပြေးဒုက္ခသည်တွေဟာသူတို့နိုင်ငံကိုပြန်လို့ကြောင်းမစ္စတာနမ်ဘီယာနဲ့တွေ့ဆုံရမှာပြောဆိုခဲ့ကြတယ်လို့အတူလိုက်ပါသွားတဲ့သတင်းတောက်တွေကပြောပါတယ်။ဒါပြင်သူတို့တွေဟာလူကုန်ကူးခံရသူတွေဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းအင်ဒိုနီးရှားမလေးရှားနိုင်ငံတွေကပင်လယ်ပြင်တွေမှာလေဆီးပြေးဒုက္ခသည်တွေရဲ့ဆက်လီတွေကိုမောင်းထုတ်နေတဲ့ဆိုတဲ့သတင်းတွေကြောင့်အဲ့ဒီဆက်လီဟာဘင်္ဂလားပင်လယ်အော်ဘက်ကိုပြန်လှည့်လာရမှာအခုလိုမြန်မာရေပိုင်နဲ့ထဲရောက်လာခဲ့တာဖြစ်ပါတယ်။အဲ့ဒီဆက်လီဟာပင်လယ်ထဲမှာရပ်ပေါင်း40လောက်ညှောနေခဲ့တယ်လို့ဆိုပါတယ်။ဒီအတောအတွင်းမှာပဲ VN နိုင်ငံကိုမနေ့ကရောက်ရှိလာတဲ့ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းကလည်းဒေတာရင်းပြဿနာဖြစ်လာတဲ့လေဆီးပြေးဒုက္ခသည်တွေနဲ့ပတ်သက်လို့အရေးပေါ်ကယ်ဆယ်ရှာဖွေကူညီရေးတွေကိုအရင်ဆုံးလှုပ်ဆောင်ကြဖို့တက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းထားတဲ့အကြောင်းဟနွိုင်းမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် It's important to save human lives whatever the reasons may be when they are out
လူသားတွေရဲ့အဆက်ကိုကတင်ဖို့အပူအရေးကြီးပါတယ်ဘယ်လိုအကြောင်းကြောင့်တွေပဲဖြစ်စေပင်လယ်ပြင်ကိုထွက်လာကြတဲ့သူတို့ရဲ့ဘဝဟာအဆက်အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်ဒါကြောင့်လေဆီးပြေဒုက္ခသည်တွေကိုကတင်ဖို့နဲ့လူသားချင်းစာနာပြီးလိုအပ်တဲ့အကူအညီတွေအရင်ဆုံးပေးဖို့ဒေသရင်းကောင်းဆောင်ကိုတိုက်တွန်းခဲ့တယ်လို့ဒီလူတွေကိုဘယ်လိုနေရာချထားပေးမလဲဆိုတာကိုလည်းဆွေးနွေးခဲ့ပါတယ်
ဒါအပြင်လေဆီးပြေးဒုက္ခသည်တွေဟာဘာကြောင့်အခုလိုသူတို့နိုင်ငံတွေကနေထွက်လာရတယ်လဲဆိုတဲ့အကြောင်းရင်းကိုပြပြတတဖြေရှင်းသင့်တယ်လို့လေမစ္စတာဘန်ကီမွန်းကပြောသွားပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ရဲ့တင်ပြချက်ပါခင်ဗျာ။အခုတော့သတင်းလွတ်လပ်ခွင့်အခြေအနေကြည့်ရအောင်ပါ။ဖွံ့ဖြိုးတိုးတက်မှုနောက်ကျပြီးလမ်းမဆက်သွယ်ရေးနဲ့ဘာသာစကားအခက်အခဲရှိတဲ့ချင်းပြည်နယ်တွေမှာတီးတိမ်စာပေနဲ့သတင်းစာထုတ်ဝေခွင့်မပြုတာဟာ ချင်းပြည်နယ်အစိုးရဘက်ကတိုင်းသားစာပေအခွင့်အရေးကိုချိုးဖောက်ပြီးသတင်းလွတ်လပ်ခွင့်ကိုပိတ်ပင်တာဖြစ်တယ်လို့ချင်းမီဒီယာသမားတွေကပြောဆိုလိုက်ကြပါတယ်။2015ရွေးကောက်ပွဲနီးကာလချင်းမဲဆန္ဒရှင်ချင်းပြည်သူတွေအတွက်ရွေးကောက်ပွဲဆိုင်ရာပညာပေးလှူဆောင်မှုသတင်းအချက်လက်တွေကိုအချိန်နဲ့တပြေးညီသိရှိနိုင်ရေးချင်းပြည်နယ်အတွင်းသတင်းမီဒီယာတွေရဲ့ကြိုးပမ်းမှုကိုအဟန့်တားဖြစ်စေတယ်လို့လည်းပြောပါတယ်။အပြည့်စုံကိုမတ်ဆုမွန်ကတင်ပြပါမယ်။
ဘာသာစကားမျိုးကွဲများစွာရှိနေတဲ့ချင်းပြည်နယ်တွင်မှတိုင်းရင်းသားမျိုးနွယ်စုကြားစိတ်ဝင်းကွဲမှုဖြစ်စေပါတယ်ဆိုတဲ့အကြောင်းပြချက်နဲ့တီးတိမ်ဘာသာစကားနဲ့သတင်းစာထုတ်ဝေခွင့်မပြုတာဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုချိုးဖောက်တာပဲဖြစ်တယ်လို့ချင်းသတင်းသမားတွေစုဖွဲ့ထားတဲ့ချင်းမီဒီယာကွန်ရက်ကပညာပေးဒါရိုက်တာဆလိုင်းမန်ဟရဲလန်ကပြောဆိုလိုက်ပါတယ
်ချင်းပြည်နယ်မှာကျတို့လူမျိုးရတော့ကျတို့ကတော်တော်ကြွေးပြတာပေါ့နော်ကျတော့မြို့နယ်တမြို့နယ်နဲ့ကျတော့ဘာသာစကားနားလည်ဖို့ဆိုတာကျတော့လမ်းပိုင်းစတူကြီးကြောင့်ပဲဖြစ်ပြီးတော့ကျတော့ရတိုင်းသားဘာသာစကားပင်နဲ့ကျတော့တင်ချခွင့်မရှိတဲ့ခါကျတော့ခုမြို့နယ်စကားတွေဝင်နားလည်မှုရှိကြတယ်ဒီလိုမြို့နယ်စာပင်နဲ့တရင်းတွေမရှိဘူးစာဆောင်တွေမရှိဘူးဆိုရင်အဲ့ဒီမြို့နယ်စုရကတရင်းတွေမရနိုင်တော့ဘူးချင်းရနေနေဝန်အမီနဲ့တော့ကျတော့မြို့နယ်စုတိုင်းရဲ့ဘာသာစကားပင်တွေကိုကျတော့အစိုးရအနေနဲ့ခွင့်ပြုတင်တယ်လှုပ်ဆောင်ပေးတင်တယ်ချင်းတို့သူတွေချက်ဆက်ဝင်ကြပြန်ပြီမြေဆိုရဲသူတို့ရဲ့အကြောင်းပြချက်ကိုကျတို့နေမနာမလီနိုင်မှုပြီးဆုံးတဲ့အကြောင်းပြချက်လို့လည်းကျွန်တော်တို့မမြင်ဘူးပေါ့
မြန်မာနိုင်ငံမှာလက်ရှိပြဋ္ဌာန်းကျင့်သုံးနေတဲ့2008ခြေကဥပဒေပါနိုင်ငံသားတိုင်းမိမိတို့ရဲ့စာပေယဉ်ကျေးမှုဒလေထုံးတဲ့အခွင့်အရေးကိုလွတ်လပ်စွာပြောထောင်ခွင့်ဆိုင်ရာအခွင့်အရေးရှိတဲ့အတွက်အစိုးရအနေနဲ့တိုင်းရင်းသားတွေရဲ့စာပေယဉ်ကျေးမှုကိုကန့်သတ်ချုပ်ချယ်မှုမပြုဘဲနဲ့တိုင်းရင်းသားဘာသာစာပေအစီအစဉ်တန်းကိုတန်ဖိုးထားမြင့်တင်အားပေးဆောင်ရွက်တင်ပါတယ်လို့လည်းချင်းမီဒီယာကွန်ရက်ကပြောပါတယ်
ပေါ်တော့365ဘာကျတော့ညမှာပြီမှာရှိတဲ့တိုင်းသားဘာသာစကားတွေကိုပြီးထောင်ဆူဆူရရနော်ဆူရအနေနဲ့ဖွင့်ပြတူတဲ့အောင်လုပ်ပေးမယ်ဆောင်ရွက်ပေးမယ်ကုညီပေးမယ်ဆိုတာပါတော့ဗောနော်တကယ်ကိုကုညီပေးရင်ဒါမှမဟုတ်လည်းပေးလေးပေးတယ်ဒီ indoris ကလောက်တာအခုတရဝင်းဖတ်ပုံတင်တာလေခွင့်ပြုဆိုတာတော့ဖြစ်စီပုံချီခံနေတဲ့ဥပဒေနဲ့လည်းဆိုင်ကျင်နေပြီးတော့မီဒီယာဖလက်ဆော့ထုတ်ဖို့ပြောဆိုခွင့်တွေတရင်းမီဒီယာလက်ခွင့်တွေကိုလည်းသူတို့အနေနဲ့ကန့်သတ်တာဖြစ်တဲ့ချိုးဖောက်တာဖြစ်တယ်လို့ပဲကျွန်တော်မြင်တယ
်။ချင်းပြည်နယ်အစိုးရအနေနဲ့2015ရွေးကောက်ပွဲကာလမတိုင်မီ2015ရွေးကောက်ပွဲကာလအတွင်းရွေးကောက်ပွဲကာလအလွန်ဒီမှာရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်တွေချင်းပြည်သူတွေအချိန်နဲ့တပြေးညီသိရှိနိုင်မှုချင်းမီဒီယာတွေနဲ့ပူးပေါင်းလှုပ်ဆောင်သင့်တယ်လို့လည်းချင်းသတင်းသမားတွေကအကြံပြုပါတယ
်။ကျွန်တော်တို့မြို့နယ်စာပေနဲ့ထုတ်ဝေတဲ့မီဒီယာတိုင်းမှာဘယ်လိုမျိုးပေးရမလဲဘယ်လိုမျိုးထည့်ရမလဲဆိုတာတွေကိုပညာပေးတွေကိုဖြစ်တဲ့ပါလို့လည်းဗာလိကုပ်ပိကုံမရှိရနဲ့ပြောတာရှိတယ်။အများအဖြစ်ချင်းပြည်နယ်မှာဘာမှစကားနာမလေးကြဘူး။ရွာတွေဘာတွေမှလည်းညီဖက်မှဆိုရင်တော့သူတို့အနေနဲ့ဘယ်လိုမျိုးပေးနိုင်မလဲသူတို့မသိဘူး။ဒါပေမဲ့သူတို့ဘယ်လိုမျိုးပေးခွင့်ရှိလဲပြီးနိုင်ဖို့အတွက်တော့မီဒီယာအဓိကအရေးကြီးတာပေါ့။ကျတော့အဲ့လိုမီဒီယာတွေကိုထုတ်ဝေခွင့်မပေးဘူးဆိုရင်တော့အဲ့ဒီချင်းပြည်သူလူထုတွေအနေနဲ့တော်တော်လေးကိုဒုက္ခရောက်မယ်တော်တော်လေးကိုအဲ့ဒီကြိုးကိုကိုရင်းနေရမှာအချစ်ချစ်ကြုံမယ်လို့တော့ကျတော်တို့ယူဆတယ
်တီးတိမ်ဘာသာစကားကိုသုံးဆွဲနေတဲ့ချင်းလူမျိုးတွေအများအပြားရှိနေတဲ့ချင်းပြည်နယ်ထဲမှာအခုလိုတီးတိမ်စာပေကိုထုတ်ဝေတဲ့အတွက်လူမျိုးနွယ်စုတွေကြားမှာစိတ်ဝင်းကွဲမှုဖြစ်စေပါတယ်ဆိုတဲ့ပြည်နယ်အစိုးရရဲ့အကြောင်းပြချက်ဟာလက်ခံနိုင်စရာမရှိပါဘူးလို့လည်းချင်းလူမျိုးသတင်းတောက်တူဖြစ်တဲ့မအိမ်ခိုင်ဝန်းကဆိုပါတယ်
ကိုမျိုးနယ်စုဘာသာနဲ့ကိုထုတ်တာအချင်းအချင်းဒီကိုမျိုးနယ်စုကိုကိုပြန်ပြီး information ပေးရတယ်တကယ်သမားရဲ့သဘောရောကိုကိုလူထုပေါ့ကိုပရိသတ်ပေါ့ကိုပရိသတ်ကိုရှာပြီးပေးရမှာပဲလေကိုပရိသတ်ကတည်တယ်လူထုဆိုရင်တည်တယ်လူထုစီရောရောက်အောင်ပေးရမှာပဲသူ့အချင်းချင်းနဲ့မှာရောတင်းင်းနေရပြန်နိုင်စီရင်ဆိုတာလေးတစ်ခုပဲကျွန်တော်ပြည်နယ်အတွက်ကဒါအင်အားတစ်ခုပဲဖြစ်နေတိတ်ဝှက်ွက်စရာလည်းအကြောင်းမရှိဘူးဒါကသိပ္ပံအိပ္ပံမရှိရဲ့ reason လို့ပဲမြင်တယ်ပေါ့နော်ဘာမှအခြေအနေသိပ္ပံမရှိဘူးပိတ်ခိုင်းနေဆိုတာကဟိုဘာသာစကားကိုလည်းပုံပြီးပိတ်ခိုင်းတယ်လို့ဖြစ်မီဒီယာကိုလည်းကန့်သတ်လိုက်တယ်လို့ရှိရလို့ကျွန်တော်မြင်
ပြီးခဲ့တဲ့မေလ19ရက်နေ့ကကျင်းပတဲ့အမျိုးသားလွှတ်တော်မှာချင်းပြည်နယ်မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးနေခမ်းပောင်ကချင်းတိုင်းရင်းသားတီးတိမ်လူမျိုးနွယ်စုစာပေနဲ့သတင်းစာထုတ်ဝေခွင့်ပြုမပြုဆိုတဲ့မေးခွန်းအပေါ်မှာချင်းပြည်နယ်အစိုးရရဲ့အကြံပြုချက်အရဆိုပြီးပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးပိုက်ထွေးကတိုင်းရင်းသားမျိုးနွယ်စုတွေကြားစိတ်ဝင်းကွက်မှုဖြစ်ပေါ်လာနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့ထုတ်ဝေခွင့်မပေးတဲ့အပေါ်မှာချင်းသတင်းသမားတွေစုဖွဲ့ထားတဲ့ချင်းမီဒီယာကွန်ရက်ကနေအပြင်းထန်ကန့်ကွက်ရှုံချကြောင်းသဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်
။မတ်ဆုမွန်ပြောပြသွားတာပါ။ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်ရေးတံတားမှာစိတ်ကြွစေအလုံးရေ2,600ကိုထိုင်းအာဏာပိုင်တွေကစနေနေ့ညတုန်းကဖမ်းဆီးရမိခဲ့ပါတယ်။ဒီစိတ်ကြွစေတွေကိုမြဝတီဘက်ကလာတဲ့ကားပေါ်မှာတင်ဆီးရမိတာဖြစ်ပြီးတဲဆောင်လာသူတွေကိုဖမ်းမမိပဲမြန်မာကားမောင်းသမားတဦးကိုသာဖမ်းမိထားပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်မြဝီမြို့ကနေမြန်မာရှေ့ပြောင်းလို့သမားတွေစီလာတဲ့ကားတစ်စီးကိုမဲဆောင်မြို့ကအကောက်ခွန်ဂိတ်ကနေရှာဖွေစစ်ဆေးရကနေစိတ်ကြွစီအလုံးကြီးနှစ်သိန်း600တောင်းကိုဖမ်းဆီးရမိခဲ့ပါတယ်တယ်ဆောင်လာသူတွေကထပ်ပြေးလက်မြောက်သွားတဲ့အတွက်ကားသမားကိုပဲဖမ်းဆီးထားကြောင်းမျက်မြင်တွေ့ရှိခဲ့ရတဲ့မြန်မာနိုင်ငံသားတဦးကပြောပြပါတယ်ဘော်ဒါလိုက်သွားတဲ့ခါကျတော့အမဒီဟ ူအဲ့ထဲကမြင်းစေးအလုံး2,600ဒီအတကြီးကစ်ထဲမှာတွေ့တာအဲ့ကတော့နှလုံးပေါ့အမမေးကြည့်တဲ့အခါသူ့တရားထိုက်ကနေပြီးတော့မှ9,400နဲ့အသွားတစ်ကြောင်းပဲပေါ့နော်မဲဆောက်အသွားပဲသာစနာဖမ်းတဲ့အခါတော့သူကသာသမာဝေယံထောင်းလက်ညှိုးထိုးပြတယ်ပြစ်ပြီးတွေ့တဲ့အခါတော့ဝေယံထောင်းလက်ညှိုးထိုးပြတော့ဆိုင်းပတ်စံသာစံကနေသူ့ရုံကနေခေါ်သွားကျောင်းကနေခေါ်လာတော့အမသူပဲသူပဲလို့ပြောတော့လေသူ့ကိုဘာမှအရေးတကြီးမလုပ်တော့တခါကျတော့သူကကျောင်းကနေတာပါလေဟိုကောင်ကြီးကတော့ပြီးသွားပြီပေါ့နော
်ဒီဖြစ်ရနဲ့ပတ်သက်ပြီးထိုင်းနိုင်ငံဗက်ချမ်းမှာထိုင်းရနာပိုင်းတွေကဒီကနေ့မှပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်စိတ်ကြွဆေးတွေဟာတလုံးကိုနယ်ဆက်ပေါက်ဈေးရဘတ်150လောက်တန်ဖိုးရှိနေပြီးဘန်ကောက်မြို့လိုထိုင်းနိုင်ငံအတွင်းပိုင်းကိုရောက်သွားမယ်ဆိုရင်တော့တလုံးကိုဘတ်300လောက်ထိတန်ဖိုးရှိရလို့ဆိုပါတယ်စိတ်ကြွဆေးတွေတည်ဆောင်လာတဲ့အသက်20အရွယ်လူငယ်ကားသမားကတော့မြမကြီးဘက်ချမ်းကဖြစ်ပြီးသူ့ကိုခရီးစရိတ်ဗန်းငွေ400ပေးပြီးကားပေါ်သာငှားရမ်းလာခဲ့ကြောင်းထွက်ဆိုကာစိတ်ကြွစည်းတွေဟာသူနဲ့မပတ်သက်ကြောင်းညင်းဆိုထားပါတယ်။ဒါပေမဲ့လည်းထိုင်းဥပဒေအရတဲဆောင်လာသူတွေဖမ်းမမိသေးတဲ့အတွက်ကားသမားကတော့ဖမ်းဆီးခံရပါတယ်။စိတ်ကြွစည်းတွေတဲဆောင်လာတဲ့ခီးဆောင်အိတ်ထဲမှာတော့တရားခံလို့ယူဆရတဲ့သူရဲ့မှတ်ပုံတင်တဲ့နိုင်ငံကုလက်မှတ်တွေတွေ့ရှိခဲ့ရကြောင်းနေဆက်ခိတ်မှာတက်ထားတဲ့ CCTV ကင်မရာကလည်းတဆင့်သူ့ရဲ့ရုပ်ပုံတွေကိုထိုင်းမြန်မာနှစ်ဖက်အာဏာပိုင်တွေကရရှိထားတယ်လို့ဆိုပါရယ်။ကရင်ပြည်နယ်အတွင်းကနေအခုလိုမျိုးစိတ်ကြွဆေးတဲဆောင်လာတဲ့အဖြစ်တွေမကြာခဏတွေ့နေရကြောင်းနဲ့နှစ်ဖက်အာဏာပိုင်တွေပူးပေါင်းဖြည့်ရှင်းမယ်ဆိုရင်တော့မူရစ်စေဝါတဲဆောင်သူတွေကိုရှာဖွေတွေ့ရှိမှာဖြစ်ကြောင်းကရင်မျိုးသားမီဒီယာကကိုမန်းမျိုးမြင့်ကလည်းဆိုပါရယ်။
ဆိုင်နဲ့မြန်မာနဲ့ဖက်ရေးပြားပြန်ချလိုက်နေသူ့နဲ့ဆိုတော့အခုသူတို့ရတဲ့အချက်လေးရနေပြီတရကန်စင်မှန်တော့သူတို့ဟိုမိနိုင်မှာပါမမိဖြည့်ပြီးတောင်တော့မှဒီတရကန်ရဲ့သူတို့ဟိုဟောင်းပြည်လားအလို့တော်နဲ့မလို့ရဆိုတော့နေရဒီသားဖေးနေရဒီသားဘသူသားဘူးဆိုမိကြတော့သူတို့လိုက်နေရမှာဖြစ်ကြတယ်လေဒီကိစ္စတော့ကျွန်တော်ပြန်ပြောပါမယ်မြန်မာနိုင်ငံဘက်ကသူ့ရဲ့ရှင်ကြီးပါကြီးနေမြန်မာနိုင်ငံဘက်ကတော်ရှိခဲ့ပြီဒီအနေနဲ့ဒီဖြစ်စဉ်ကိုတကယ်မမှန်လိုက်ပြီးမဲ့သူတို့ရှင်းလဲတကယ်အဖြစ်ရှိတဲ့လူကအဖြစ်တန်ချက်ထားမှဖြစ်တယ်လို့တကယ်အဖြစ်မရှိတဲ့လူကတော့သူအဖြစ်မရှိသူလည်းသူလူမြောက်မှာပေါ့နော
်ပြီးခဲ့တဲ့နှစ်ကုန်ပိုင်းဒီဇင်ဘာလထဲမှာပဲမြဝတီခရိုင်သင်ငန်းညင်အောင်မြို့နယ်ကတစ်ဆက်ဝင်းတစ်ခုမှာစိတ်ကြွစီ3,300ကျော်ကိုမြန်မာမူရစေဝါနှိမ့်နေရရဲရရှိတွေကဖမ်းဆီးရမိခဲ့ပါတယ်။အရင်တုန်းကတော့ကရင်ပြည်နယ်အတွင်းမှာစိတ်ကြွစီဖမ်းဆီးမှုတွေရှိပေမဲ့အခုလောက်အရေးအတွက်များများဖမ်းမိတာမျိုးတွေတော့တိတ်မရှိပါဘူး။ဒီနှစ်ဇန်နဝါရီလထဲမှာပဲထိုင်းမြန်မာနှစ်နိုင်ငံကြားကရေလဲကျောမှာမြန်မာနိုင်ငံသားနှစ်ဦးကိုစိတ်ကြွစီပြအလုံးရေ8,000ကျော်နဲ့ဖမ်းမိခဲ့ကြောင်းထိုင်းအနာဘိုင်တွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အခုဖမ်းမိတဲ့အရေးအတွက်ကတော့ဒီနှစ်ထဲမှာတော့အများဆုံးဖြစ်ပါတယ်ရှင်။
ထိုင်းချီဆိုင် VOA သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာပါအမေရိကန်ပြည်တော်စုမှာမနှက်ဖြန်တင်းလာနေကြရင်ကြာဆုံးစစ်သည်များအောင်းမေဘွယ်နေ Memorial Day ဖြစ်ပါတယ်အမေရိကန်အနောက်အလယ်ပိုင်း Iowa ပြည်နယ်က Waterloo မြို့ဟာတမိုင်းမှာထင်ရှားတဲ့မြို့တစ်မြို့ဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းအသက်ဆုံးလွန်ခဲ့တဲ့အမေရိကန်စစ်သည်ညီအကို5ဦးကြောင့်အခုလိုလူသိများတဲ့မြို့တစ်မြို့ဖြစ်လာတာပါစစ်ပွဲကာလအတွင်းဆုံးလွန်အနစ်နာခံပေးဆပ်ရတဲ့မိသားစုတစုအကြောင်းကနေဒီစစ်ပွဲရဲ့ဆုံးရှုံးမှုတွေကိုလူသိစေနိုင်ဖို့ VO သတင်းတောက်ခင်းသတင်းပေးပို့တာတာကိုကိုအောင်ကပြောပြပါမယ
်1930-40ခုနှစ်ဒီစီကလူငယ်တယောက်ဖြစ်တဲ့ကာတစ်ဘတ်လက်တာဒီဝါတာလူးမြို့လေးမှာနေထိုင်ကြီးပင်းခဲ့သူပါအဲ့ဒီမြို့မှာဆိုရင်ဆူလဗန်ညီကို9ယောက်ကိုလည်းမသိသူမရှိပါဘူးလူငယ်တဘာဝတခြားလူငယ်တွေလိုအမြဲတက်တက်ကြွကြွရှိပေမဲ့တခြားသူတွေနဲ့မတူပဲသူတို့ဟာကားတွေမော်တော်ဆိုင်ကယ်တွေကိုစီးရတာကိုချိန်နဲ့တက်ပါတယ်1940ခုနှစ်ဒီဇင်ဘာလ9ရက်နေ့ပလဲစစ်ကမ်းကိုဂျပန်တွေကဝင်ရောက်တိုက်ခိုက်ရမှာတော့ညီကိုအားလုံးစစ်မှုထမ်းဖို့အမေရိကန်ရေတပ်ကိုဝင်ခဲ့ပါတယ်1942ခုနှစ်မှာ Guadalcanal တိုက်ပွဲကာလအတွင်းအမေရိကန်ရေတပ်စစ်သင်္ဘော USS Juno ပေါ်မှာဆူလဗန်ညီကိုရီတာဝန်ချပြီးဂျပန်တွေကဒီသင်္ဘောကိုတိုပီရိုနဲ့ပစ်ခတ်တိုက်ခိုက်ရမှာတော့သင်္ဘောနစ်ပြီးဆူလဗန်ညီကိုရီနဲ့သင်္ဘောပေါ်ပါသူများပြားသေဆုံးကုန်ပါတယ်။အဲ့ဒီအချိန်ကသတင်းစာပို့တဲ့ Waterloo မြို့မှာနေထိုင်သူ Curtis Butler ကတော့ဒီသင်္ဘောနစ်ပြီးသတင်းပတ်အတော်ကြာမှာဆူလဗန်ညီကိုရီရဲ့သတင်းကိုသိခဲ့ပါတယ်
။ And I picked up the paper and I thought Wow, I got to go deliver this paper there.
Rina wo chi lai de a chei ma chano tong hlout twa ba de. Di tadin na ri go ko ga lai po ya ma so ro da ri go po tin ma po tin a me go raw me ba de. A me ga po ba lu pyo ro chano le lai po ke ba de.
ဒီနေ့အခါမှာတော့ Waterloo မြို့မှာရှိတဲ့ Iowa စစ်မှုရန်အောင်ပြတဲ့မှာ Sullivan ညီကိုရေရဲ့ပုံတွေကိုပြသထားပြီးဒါဟာသူတို့မြို့ကသူရဲကောင်းတွေအတွက်ဂုဏ်ယူစရာလည်းဖြစ်နေတာပါ Waterloo မြို့မှာနေထိုင်သူပြလိုက်တာဝန်ခံဖြစ်တဲ့ Robin Venter က
Convention Center is named for the five Sullivan brothers. There's
Sullivan ညီကို၅ယောက်နာမည်နဲ့အစည်းအဝေးခန်းမှရှိတယ်လို့ပန်းချံလည်းရှိပါတယ်အဲ့ဒီကိုလာကြတဲ့လူတွေကြားမှာသူတို့ညီကိုရေအကြောင်းကိုပြောကြလို့ရှိရင်ဒါကလည်းတနည်းဂုဏ်ယူစရာပါပဲရှင်
ဆူလဗန်ညီကိုရီးယားခြေခွဲပဲဖြစ်တဲ့ကြောင့်အမေရိကန်ဆိုရအနေနဲ့ Soul Survivor Policy လို့ခေါ်တဲ့ဥပဒေတည်းပြဋ္ဌာန်းပေးဖို့အတည်ဖြစ်လာပြီးဒီဥပဒေအရစစ်ပွဲအတွင်းညီကိုမောင်နှမတူဦးဆုံးရှုံးခဲ့တဲ့စစ်သည်တွေကိုစစ်မြေပြင်ကိုပြန်မလွှတ်တော့ပါဘူး။ဒါပေမဲ့လည်းဘလို့မူဝါဒမျိုးကမှစစ်မြေပြင်ကိုပို့ဆောင်ခံရတဲ့စစ်သည်တွေရဲ့မိဘတွေယင်းကတော့ကကိုတတ်တာစီမှာမဟုတ်ပါဘူး။ယင်းသွေးဆုံးရှုံးမှုသူတူဦးဖြစ်တဲ့ Gardis က
I lost a son about 5 years ago and
လုံးငယ်ငါးနှစ်ကတားတယောက်ဆုံးရှုံးခဲ့ပါတယ်တယောက်တည်းပါငါးယောက်လောက်သာဆုံးရှုံးရမယ်ဆိုရင်ကျွန်တော်ဘယ်လိုဖြစ်နေမလဲဆိုတာမသိတော့ပါဘူးကျွန်တော်တကယ်ကိုရင်မဆိုင်ရဲပါဘူးဗျာ
အခုလိုစစ်ပွဲမှာကြာဆုံးခဲ့တဲ့ဆူလဗန်ညီကိုရီနဲ့ပတ်သက်ပြီး Waterloo မြို့ဟာလူသိများထင်ရှားလာခဲ့ပါတယ်နိုင်ငံအတွက်ပေးဆက်ဆွံ့လွန်ခဲ့တဲ့မိသားစုဝင်တွေကိုဂုဏ်ပြုတဲ့အနေနဲ့ဒီမြို့ကပြတဲ့ကိုလည်းကဘာတလွားကလူတွေလာရောက်ကြည့်ရှုကြပါတယ်ခင်ဗျာ
ကိုအောင်ရဲ့စူးစီးတင်ပြကြပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့တေးသချင်းတောင်းကျင်တဲ့ဝေဖန်အကြံပေးစာတွေပေးပို့ကျင်တယ်ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်ဒေတာအမှတ်855ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Judo ကနေဖမ်းယူရှုစားနိုင်ကြပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကတင်ပြပါမယ
်ရှီးယားမွတ်စလင်သဘုံတွေနဲ့အီရတ်အစိုးရတပ်တွေဟာ IS စစ်သည်ကြော်တွေကိုရမလီမြို့အရှိတ်ဘက်မှာတိုက်ခိုက်နေပါတယ်လွန်ခဲ့တဲ့ဘက်ကစစ်သည်ကြော်တွေလက်ထက်ကျရောက်ခဲ့တဲ့ဒီမြို့ကိုပြန်လည်သိမ်းယူဖို့စတင်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ် Amber Data မြို့ရောရမလီကို IS စစ်သည်ကြော်တွေကမေလ18ရက်နေ့မှာသိမ်းပိုက်ခဲ့တာဖြစ်ပါတယ်ရုရှားနိုင်ငံမှာနိုင်ငံသားနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုမလိုလားအပ်တဲ့အဖွဲ့တွေဖြစ်အစိုးရရှိနေတွေကကြီးညာခွင့်ရှိပြီးအဲ့ဒီအဖွဲ့တွေနဲ့ပတ်သက်တဲ့ရုရှားနိုင်ငံသားတွေကိုငွေဒဏ်ထောင်ဒဏ်ချမှတ်ခွင့်တွေအနှံ့လိုက်တဲ့ဥပဒေနဲ့ပတ်သက်ပြီးအမေရိကန်အစိုးရကစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုလိုက်ပါတယ်အဲ့ဒီဥပဒေသစ်ဟာရုရှားအစိုးရကိုနိုင်ငံတကာအဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်မှုကိုတားဆီးနိုင်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုလည်းရာဇဝတ်မှုဖြစ်အောင်လုပ်ပိုင်ခွင့်ပေးထားလို့အကြီးအကျယ်ဒုက္ခပေးနိုင်တယ်လို့စနေနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေ့ပြောင်းဝင်ရောက်သူတွေလို့ယုံကြည်ရသူတွေရဲ့ရုပ်လောင်းတွေမြုပ်နှံထားတဲ့နေရာအတော်များများကိုရဲတပ်ဖွဲ့ဝင်တွေကရှာဖွေတွေ့ရှိခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်မှာရှိတဲ့ရွာတွေအနီးမှာအခုလိုလူစုလိုက်ပြုံလိုက်မြုပ်နှံထားတာတွေကိုရှာတွေ့ခဲ့တာလို့မလေးရှားပြည်ရေးဝန်ကြီးဇာဟစ်ဟာမန်ဒီကသတင်းတောက်တွေကိုဒီကနေ့တင်းငွေနေနေမှာပြောကြားခဲ့ပါတယ်အမေရိကန်လူမျိုးဂျာမဒန်တူညီမျှမှုအခွင့်အရေးလှုပ်ရှားမှုအစီအစဉ်ဦးဆောင်သူဂလိုရီယာစတိန်နန်အပါအဝင်နိုင်ငံတကာအမျိုးသမီးအခွင့်အရေးတက်ကြလို့ရသူ30ပါတဲ့ဘတ်စကားတစ်စင်းဟာနိုင်ငံတကာအမျိုးသမီးများလက်နက်ကင်းမဲ့ရေးနေချင်းပါဖို့အတွက်တင်းငွေနေနေကမြောက်ကိုရီးယားနိုင်ငံကနေနေဆက်ဖြတ်ကျော်ပြီးတောင်ကိုရီးယားနိုင်ငံဘက်ကိုဝင်ရောက်ခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်တွင်းအင်ဂျင်နီယာကတော့ Glenn Bunkley ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00 နာရီကနေ 9:00 အထိ line number 16925 ရောနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့တခါပြန်ဆုံရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.